ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကမဲဆိုင်တာချီလေးချစ်ပြေတရာအနီးမှာပဲထိုင်းနိုင်ငံတဲတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား18ဦးကိုဧပြီလ18ရက်နေ့တနင်္ဂနွေနေ့ညကဖမ်းဆီးမိခဲ့ပါတယ်။အခုရက်ပိုင်းတွေအတွင်းထိုင်းတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမြန်မာနိုင်ငံဘက်ကနေလူကုန်ကူးခံရသူတွေကိုထိုင်းဘက်ကဖမ်းမိတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ FPD အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ်
။ကျွန်တော်မြောက်ပိုင်းမှာလည်းမြောက်ပိုင်းဆိုတာအရင်ကပြောတဲ့ကျွန်တော်မယ်ဆိုင်ရဲပေါ့တက်လိတ်ကျွန်တော်ဒီဘက်အချမ်းပေါ့နော်အဲ့ဒီမှာဆိုင်မှာလည်းကျွန်တော်18ရောက်ထပ်ပြီးတော့မိတယ်လို့ပြောတယ်တရားမဝင်ဘူးနော်ကိုဝင်ပြီးတော့အဲ့လိုလိုပုံနေတာဒီလိုပြရတယ်
ဒါနဲ
့ခုနအသေးသေးကတော့ခုနပြောတဲ့သူတို့ကိုဘယ်လိုမျိုးဆက်ပြီးတော့ဖမ်းပြီးရေးယူရတာဆက်လုပ်မယ်ဆိုတာဒါတော့တခြားမသိရဘူးနော
်ဒီကန္တနာဘူဒီမှာပဲဒီမှာဟိုသံဃာဘူဒီပေါ့နော်အဲ့ဒီမှာပဲဒါကသွားပြီးတော့ထပ်ပြီးတော့မိတာပေါ့6ရောက်လေးအဲ့ရောက်ကြား9ရောက်နဲ့မိမတစ်ယောက်လေ
းထိုင်းနိုင်ငံထဲမှာကိုဗစ်ပထမလိုင်းဖြစ်တဲ့2020ခုနှစ်မတ်လတည်းကစလို့မြန်မာအပါအဝင်အိန္ဒိယချင်းနိုင်ငံတွေကရွှေ့ပြောင်းလုပ်သားတွေထိုင်းနိုင်ငံတဲကိုဝင်ရောက်လာတာကိုပိတ်ပင်တားမြစ်ထားတာပါကိုဗစ်ဒုတိယလိုင်းတုန်းကလည်းစမောစခွန်ပြည်နယ်တွေကပင်လယ်စာထုတ်လုပ်နေတဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေစီကစတင်ကူးစက်ခဲ့တာကြောင့်နိုင်ငံအတွင်းမှာကိုရွှေ့ပြောင်းလုပ်သမားတနေနဲ့တနေသွားလာတာကိုအထူးကြက်မှတ်ကတ်တတ်ထားတာပါ
2025ရက်3လပိုင်း25ရက်နေ့တွေကစပြီးတော့နေသက်တွေအကုန်လုံးပိတ်လိုက်တာကိုဗစ်ကြောင့်လေဝင်ထွက်တွေပိတ်လိုက်တာအဲ့ဒီကနေစပြီးတော့ကျွန်တော်တို့ပြန်ပြီးဝင်ဖို့အတွက်ကအမှားလေအာဘယ်လိုမှဟိုလူဟိုဘယ်လိုကောင်းလဲအထူးသဖြင့်မြန်မာပြည်ကနေပြီးဖြစ်ဖြစ်ဟိုတခြားနိုင်ငံတွေဝင်တဲ့လူအဲ့ဒါတော့အမှားဆော်ရီစက်ကဲဖြစ်တာပဲဟုတ်တယ်အဲ့ဒီတုန်းကနေပြီးတော့တရားဝင်တဲ့နီလာနေတဲ့လူမျိုးတွေလောက်တာပဲနောက်သူတို့ MOU စနစ်နဲ့ခေါ်ဖို့တွေပါလေလောက်ကြသေးတယ်လေလို့တဲ့ခါကျတော့လဲတခါကျွန်တော်တို့ဟိုကုန်ကြပြိတ်တွေပေါ့လေစမ်းသပ်ချက်တွေအများကြီးရှိတယ်အဲ့ဒီဟာတွေကြောင့်မတက်နိုင်ကြအောင်အလုပ်ရှင်တွေကပြရတယ်ကနာကွာရန်တင်းထားဖို့တို့တမရအမကန်လို့ဖို့တို့အဲ့ဒီကြံစည်တွေတက်တော့အဲ့ဒါအနေနဲ့တပြည်ပြည်နဲ့မလုပ်ဖြစ်ပဲနောက်ဆုံးနောက်ဆုံးသွားရတာအခုအချိန်ရှိတယ်ရောက်သွားတာပေါ့နော်ပြောမယ်ဆိုအဲ့လိုမျိုးပြက်လေပွဲသားတွေကတော့ဒါလို့ဟောဒီအကြောင်းပတ်ကြည့်ကြပို့ပြီးတော့အလုပ်ကောင်းလေပေါ့အဲ့လိုဖြစ်တာပေါ့
အခုလိုမျိုးအခြေအနေမှာချင်းရိုင်ပြည်နယ်ကနေမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေကိုထိန်းချုပ်ဖို့မဲဆိုင်ခရိုင်ရဲတပ်ဖွဲ့ကအခုရက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။ဧပြီလ18ရက်နေ့ကလည်းမဲဆိုင်မြို့ဗဟိုရိုတင်လမ်းမပေါ်မှာမောင်းလာတဲ့ဘင်ကားတွေကနေတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား18ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဖမ်းမိသူတွေဟာမန္တလေးနဲ့တောင်ကြီးဘက်ကနေလာတဲ့ကျန်တိုင်းရင်းသားတွေဖြစ်ကြပြီးထိုင်းမှာအလုပ်လုပ်ကြဖို့အတွက်လူပွဲသားတွေနဲ့လာခဲ့ကြတယ်ဆိုပြီးပြောပါတယ်သူတို့နဲ့အတူအသက်58နှစ်အရွယ်ထိုင်းရင်မောင်းတူကိုလည်းဖမ်းဆီးထားပါတယ်ဧပြီလ18ရက်နေ့မှာပဲတပ်ပြည်နယ်မဲဆောက်မြို့နယ်မှာတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား9ယောက်ကိုလည်းဖမ်းဆီးမိခဲ့ပါတယ်မြန်မာနိုင်ငံသားလူကုန်ကူးသူကျော်တက်ဦးဆိုသူကိုလည်းသူရှောင်ပုန်းနေတဲ့စမုံစခွန်ပြည်နယ်အတွင်းကနေအိမ်တအိမ်မှာဖမ်းမိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ရှင်